2018ခုနှစ်အတွက်မြန်မာစီးပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုရင်ဘာတွေများရှိပါမလဲဆရာ
။ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူး။ထူးခြားတဲ့ရက်လက်တွေမတွေ့ရဘူး။ခင်းချင်းတွေတော့အဲပို့ပြီးတော့ပြင်းပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်။ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်။ဒါမျိုးလေးတွေပေါ့။နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ဒီမြန်မာမှုဥပဒေလိုပေါ့လေဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးကြောင်တွေတွေ့ရတယ်ခါတိုင်းကကျွန်တော်တို့ကအစီအစဉ်မရှိဘူးမဟာပြောမရှိဘူးတွေအဲလိုပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လယ်ပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စကမြန်မာစီးပွားရေးကိုဘလောက်များထိခိုက်စေခဲ့တယ်လဲ
နော်ဒီဟာကတော့ဖြစ်သွားတာတော့လည်းဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာစုလာတဲ့အကြောင်းတရားတွေပါပဲသူတို့ပြောရလို့ရှင်တော့မြမစီဝါရဲ့အခြေခံအပြင်တောက်အောင်တင်းခိုင်ခိုင်မာမရှိဘူးအဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးအကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးမယ်ချိန်မှာလည်းကျွန်တော်ကဘူးတွေလူမျိုးပြညာမျိုးတွေဒီလိုမှငွေဖောင်းပေါင်းမှုနှုန်းရှိတာတွေထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးမရှိရဘူးလေအဲဒီအားနဲ့ကျတဲ့ကြောင့်မို့လို့ကျွန်တော်ကအတိဒီတာကြီးချိကြိုက်တဲ့ဟာလေးကျွန်တော်မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးတော့နော
်ဟုတ်ကဲ
့အင်းတက်နေနေတော့ဒီကုံတွေနေပြမှာတော့ပြောရရင်ဒီမျောလေးနဲ့ဖြစ်တဲ့ဟာတွေတော့မတွေ့ရဘူး။အဲမြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့နိုင်ရမယ်ဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်ဆိုတော့အရေးရောမျိုးတွေကျွန်တော်မတွေ့ရဘူး။နည်းနည်းစီးပွားရေးလောကမှာတော့နေရင်လုံလန်းတိုင်ငန်းနေမှာတော့အဲခရေရဲ့ခတ်သွားတာပေါ့နော်ငွေဖောင်းပွားတဲ့ငွေလဲလဲနှုန်းကိုချိန်စားဖို့တော်တော်ဖြစ်တယ်။နောက်ကျွန်တော်တို့မှာကျွန်တော်တို့ကလည်းအားနည်းချက်တစ်ခုကအဲဒီငွေလဲလဲနှုန်းအပြောင်းလဲရှိနိုင်တယ်ဆိုရင်အားနည်းပေါ့လေ။အဲဒီ risk ကိုကျွန်တော်ကလည်းအဲ short တက်ထားတယ်။အများကြီးကလည်းသိပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။အခုဒီဘက်2018ထဲမှာတော့အဲဒီအဲစိန်ခေါ်မှုယူကျွန်တော်တို့တဲ့တယ်နော်တိုးလဲရတာတွေ့ရတယ်
။နောက်တစ်ခုကမြန်မာနိုင်ငံမှာအခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မီခိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရဲ့တရုတ်ကဝမ်ဘဲဝမ်ဒိုးလို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံဆောက်ဖို့အတွက်စီးပွားရေးစင်ကြံထဲမှာပါတဲ့စီးပွားရေးဇုံတွေဆောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံဆောက်အုံတွေဆောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချိရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်။မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးလုံးနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နာအောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာ။အဲ့လိုမျိုးတရုတ်ပေါ်မီခိုအားထားတဲ့ပုံတံတန်တွေပိုများလာတဲ့အပေါ်မှာရောဆရာဟိုဆောဆောဆရာပြောသားတဲ့ထဲမှာလည်းပါပါတယ်။ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာတယ်လို့ဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာစိုးရဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်သွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးကစီးပွားရေးကအ
ဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်နေတော့ဟိုအရင်နှစ်တွေကလည်းအနောက်နိုင်ငံရင်းနှီးမြှုပ်နှံမှုတွေပါလို့ဆိုတော့ဟုတ်ဒီပတ်ကြီးကြားတာမဟုတ်ဘူးကြားတာမဟုတ်တဲ့ခါကျတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းပြောလို့ရှိရပို့ပြီးတော့ရိုင်နေလို့တော့ယူဆဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမှာရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့ဖြစ်လာတာမဟုတ်ဘူးနဲ့ဒါလိုအပ်ချက်ကြောင့်မို့လို့နော်ဆက်ဆံရတဲ့အခွင့်အရေးပါအဲတရုတ်ကတော့ငားတယ်ဒီကတော့ဒီကျေပို့ပြီးတော့သူကမြန်မြန်ဆန်ဆန်ဖြစ်စီခြင်းတော်တော်လေးဖြစ်စီခြင်းတယ်ဆိုတော့အမလို့အမရဖြစ်တဲ့တကယ်ကျွန်တော်မကြခဏတွေ့ရမတိုင်မဲ့မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတည်းများကြည့်တဲ့ခါမှာမြန်မာကအဲကြောက်ဖြူမှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတူးလိုက်တာလေးအစအဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တပိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဟို World Bank တို့ IMF တို့လိုမျိုးနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဘန်ဒါနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကြဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိကျင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိတယ်လဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဘာသာပြောနေကြစကားပါလေနော်ညိုညိုလင်းလာတော့အကောင်းညိုလင်းလာပေါ့လေအဲဒီပြီးတော့အကောင်းလာနိုင်မလားလို့ညိုလင်းဆောစောအခင်းချင်းတွေတခုရလာများပေါ်လာပေါ်ပေါက်လာမလားလို့ပေါ့လေအဲဒီမျိုးကတော့အကောင်းကိုညိုလင်းနဲ့လေ့ကျင့်တော့ရနိုင်ပြီလားဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတော့ညိုလင်းမထားဘူးတိတိကျကျကြီးဆိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားရတဲ့မျိုးလိုမျိုးပေါ့လေနှေးသွားကြအကြောင်းနေလဲရှိတယ်တိုးလာကြအကြောင်းနေလဲရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့နောက်နေ့ကုန်ကြရင်တော့နော်ပြည်ရမှာပေါ့အဲကျွန်တော်ကတော့အကောင်းကြီးနေတဲ့မှာရှိတာ
နောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲရခိုင်ကြီးကပို့ဆိုးသွားမလားပူပြေလဲသွားမှာပဲကျွန်တော်အနေနဲ့တော့ပူပြေလဲသွားနိုင်တဲ့နီလန်းကြီးရှိနေသေးတယ်လို့ကျွန်တော်ယူဆတယ်။ဘယ်နီလန်းနေလဲဆိုတော့ကျွန်တော်မပြောတတ်ဘူး။စောစောပြောလို့အကောင်းနေလဲဒီနေနဲ့ကြည့်ရင်တခိုင်ကိစ္စပြီးတဲ့ဒီလေသွားနိုင်ရတယ်ဒီနေရာကြီးရှိတယ်။အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းငွေကိစ္စပေါ့နော်။ချင်းငွေကိစ္စမှာအဲနယ်လန်းဘန်ကြီးရေငွေချင်းငွေခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုက်တာတစ်ခုရှိတော့ကောက်ကြည့်နေတယ်အလိုလိုတည်းများအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကလည်းအရင်အချင်းတွေအများကြီးရပါမယ်လို့မြင်ဆောင်။နောက်တစ်ခုကတော့ဒီနိုင်ငံရေးနှိမ့်နိုင်မှုကလည်းကျွန်တော်ထင်တာပြောရရင်တော့ဒီအိန္ဒိယနိုင်ငံကြီးရဲ့နှိမ့်နိုင်မှုရှိနိုင်တယ်။နောက်တော့ကျွန်တော်ကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်အကောင်းဘက်ကိုတော့ဒီအင်တာနက်